မ်းများကျွန်တော်တို့အပတ်စဉ်တင်ဆက်နေကြ RFA တင်းငွေတွေစကဝိုင်းအခုစတင်ပါတော့မယ်ကျွန်တော်ဒီအပတ်အတွက်တော့မကြာခင်ကအိုင်ယာလန်နိုင်ငံဒပ်လင်မြို့မှာကျင်းပခဲ့တဲ့အဝေးရောက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်များရဲ့ညီလာခံကနေလက်ရှိရှိနေတဲ့ NCG UB ကပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရသူတို့ပြင်ဆင်ဖွဲ့စည်းမှုတွေတချို့ရှိခဲ့ပါတယ်ခင်ဗျာဆက်လက်ပြီးတော့လည်းဒီအဖွဲ့မှာပြင်ဆင်မုံမမှုအစီအစဉ်တွေရှိနေတယ်လို့ကျွန်တော်သိရတဲ့အတွက်ကျွန်တော်ဒီနေ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုဖိတ်ကြားထားပါတယ်ခင်ဗျာအပထမဆုံးတယောက်ကတော့ကျွန်တော်တို့မေမြို့မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်သတိပုဂ္ဂလကိုယ်စားလှယ်ပေါ့ခင်ဗျာဦးပီတာလင်းမြေပါဦးပီတာလင်းမြေကျွန်တော်တန်ကောင်းကြားလားဗျာ
ကြားပါတယ်ခင်ဗျာ
နောက်တစ်ခုကတော့ကျွန်တော်တို့လက်ရှိအိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာခေတ္တရောက်ရှိနေတဲ့ဒီအဝေးရောက်ညွန်မောင်းအဖွဲ့ကဝန်ကြီးတစ်ဦးဖြစ်တဲ့ဒေါက်တာဦးတင်ဆွေပါဦးတင်ဆွေရောကြားမရလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကြားပါပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးတစ်ခုကတော့ကျွန်တော်တို့တထုံမျိုးနဲ့မဲဆန္ဒနဲ့အမှတ်တကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခွန်မြင့်ထွန်းပါဦးခွန်မြင့်ထွန်းရောခင်ဗျာကြားမရလား
ဟုတ်ကဲ့ကောင်းပါတယ်ခင်ဗျာကြားမရအထူးကောင်းပါတယ
်ဟုတ်ကဲ့အဲ့တော့ဦးပီတာလင်းမြာစပြီးတော့မနေ့ကပဲဦးပီတာလင်းမြာဒီမှာဝန်ကြီးချုပ်ဦးစိန်ဝင်းနဲ့တွေ့ဆုံဆွေးနွေးပြီးအခုဒီညွန်မောင်းဆိုးရွားကိုတိုးချဲ့ပြင်ဆင်ဖွဲ့စည်းဖို့ပေါ့လေအဲလုပ်ခဲ့တယ်လို့ကြားတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးညင်ညာချက်များထုတ်ပြီလားခင်ဗျာဦးပီတာ
အချင်းချင်းထုတ်ယူပါခင်ဗျာမနေ့ကပဲ
ဟုတ်ကဲ့အဲ့ဒီမှာဘာတွေပါတယ်ဆိုတော့ကျွန်တော်အချင်းချုပ်ပြီးပြောပါလားခင်ဗျာ
အချင်းချုပ်ပြီးပြောရမယ်ဆိုတော့ကျွန်တော်တို့ဒီညွန်မောင်းအစိုးရကိုကျွန်တော်တို့တိုင်းရင်းတိုင်းတို့ချဲ့ဖွဲ့စည်းရဲ့အချိန်မှာပြည်တော်စုမြန်မာနိုင်ငံတော်ကောင်စီတိုင်းရင်းသားအင်အားစုများဒီမိုကရေစီအင်အားစုများနဲ့ကျွန်တော်တို့ဆွေးနွေးညှိနှိုင်းပြီးတော့အကောင်းဆုံးဂုတ်ဂမန်ဖြစ်အောင်ကျွန်တော်တို့ဘယ်လိုဖွဲ့စည်းမလဲဆိုတော့ကျွန်တော်တို့ကညှိနှိုင်းဆောင်ရွက်ဖို့ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဘယ်လိုပြင်ဆင်ဖွဲ့စည်းဖို့များအစီအစဉ်တွေရှိသလဲဆိုတာကိုဦးခွန်မြင့်ထွန်းကပြောပါလားခင်ဗျာ
အော်ကျွန်တော်တို့ကတော့အခုကျွန်တော်တို့ရဲ့အဓိက2008ခုနှစ်ဖေဖော်ဝါရီလညီလာခံမှာဆုံးဖြတ်ချက်လုံးကဒီမူကိုဆုံးဖြတ်တဲ့အဓိကရည်ရချက်ရှိပါတယ်အဲ့အဓိကရည်ရချက်ကကျွန်တော်တို့အမျိုးသားသွေးစည်းညီညွတ်ရေးနဲ့ခိုင်မာကျပြန့်တဲ့နိုင်ငံရေးဥဆောင်မှုကိုထူထောင်နိုင်မှုအတွက်ဖြစ်ပါတယ်အဲ့တော့အမျိုးသားသွေးစည်းညီညွတ်ရေးနဲ့ခိုင်မာကျပြန့်တဲ့နိုင်ငံရေးဥဆောင်မှုထူထောင်နိုင်မှုဆိုတဲ့ညီမှန်းချက်ကိုထားတာဖြစ်တဲ့အတွက်ကျွန်တော်တို့ဒီမှာရှိတဲ့တိုင်းနာအင်အားစုတွေနဲ့ကျွန်တော်အကျေပြန့်ဆုံးညှိနှိုင်းဖို့လိုပါတယ်။တမိုးစီအင်အားစုတွေနဲ့ကျွန်တော်အကျေပြန့်ဆုံးကျွန်တော်ညှိနှိုင်းတိုင်ပင်ပြီးတော့မှဒါကိုဆောင်ရွက်မှာဖြစ်ပါတယ်။အဲ့တော့ဒီနေ့နိုင်ငံတကာမှာကျွန်တော်တို့တမိုးစီအင်အားစုတွေအချင်းချင်းကြားမှာအမှန်တကယ်တမိုးစီအင်အားစုတွေကြားမှာကောတိုင်းနာအင်အားစုတွေကြားမှာကောတကယ်ဝဲကျွန်တော်တို့ကစီလုံးညီညွတ်မှုရှိတယ်ဆိုတာကိုလည်းကျွန်တော်ပြသနိုင်ဖို့ကလိုပါတယ်။ဒါမှလည်းကျွန်တော်တို့ရဲ့တော်လှန်ရေးကိုနိုင်ငံတကာအသိမှတ်ပြုမှုကရရှိမှာဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဆက်လက်ဆောင်ရွက်ပါမယ်ကိစ္စရပ်တွေမှာဒီဒီမိုတိုင်းနာအင်အားစုတွေရောဒီမိုစင်အားစုတွေရောအားလုံးလက်ခံနိုင်မဲ့ကျွန်တော်တို့လုပ်ငန်းစဉ်တရားကိုချမှတ်ပြီးပေါ်ဆောင်သွားနိုင်ဖို့ကျွန်တော်စီစဉ်ဆောင်ရွက်နေပါခင်ဗ
ျဟုတ်ကဲ့ညမောင်းအစိုးရအဖွဲ့ကိုပြင်ဆင်တိုးချဲ့မယ်ဆိုတော့အဲ့တော့ဒီတန်းမှာဘယ်လိုပုံကိုယ်တွေပါဝင်လာမလဲခင်ဗျဦးခွန်မြင့်တို့
ကျွန်တော်တို့ဒီမှာအဓိကအားဖြစ်တော့ကျွန်တော်တို့တိုင်းနာခေါင်းဆောင်နဲ့တင်းလျော်သောပုံကိုယ်များလို့ကျွန်တော်တို့ကပြောထားပါတယ်အဲ့တော့တိုင်းနာခေါင်းဆောင်များဆိုတဲ့နေရာမှာကျွန်တော်တို့legitimacy တရားဝင်ဖြစ်မှုကိုကျွန်တော်အခြေခံပါတယ်။နည်းမျိုးရှိပြီးတော့မှကျွန်တော်တို့သမိုင်းဆက်ဆက်ကနေပြီးတော့မှတော်လန်တိုက်ပွဲဆင်နွှဲလာတဲ့တိုင်းနာအဖွဲ့အစည်းတွေဒါတွေကိုကျွန်တော်တို့အဓိကအခြေခံပါတယ်။အဲ့တော့နိုင်ငံတကာဥပဒေအရလည်းပဲဒီလိုမျိုးအသက်သွေးချွေးပေါင်းများစွာနဲ့ယင်းဒီတိုက်ပွဲဝင်လာတဲ့တိုင်းနာအဖွဲ့အစည်းတွေမှာကျွန်တော်တို့ဒါဟာတရားဝင်ဖြစ်မှုဆိုတာရှိပါတယ်။အဲ့ဒါကိုကျွန်တော်တို့အခြေခံပြီးတော့မှပြည်သူလူထုကပေးထားတဲ့60ခုနှစ်ရွက်ောက်ပွဲရလတ်တရားဝင်ဖြစ်မှုနဲ့တိုင်းနာဆက်ဆက်တရားတော်လန်တိုက်ပွဲဝင်လာခဲ့တဲ့တရားဝင်ဖြစ်မှုနှစ်ခုကိုတိတိမိမိပေါင်းစပ်နိုင်အောင်ကျွန်တော်အဓိကထားပြီးစ조사ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့ဒီမှာတစ်ချိန်တည်းမှာပဲကျွန်တော်တော်လန်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်တဲ့အခါမှာကျွမ်းကျင်တဲ့ပုံကိုယ်တွေရလည်းပဲတိတိရောက်ပါဝင်နိုင်ဖို့လိုပါတယ်။ဒါကြောင့်မို့အဲ့ဒီကျွမ်းကျင်တဲ့ပုံကိုယ်တွေကိုလည်းပဲပါဝင်နိုင်အောင်ကျွန်တော်လမ်းဖွင့်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ
်။ဟုတ်ကဲ့ဒေါက်တာဦးတစ်ဆက်ခင်ဗျအဲ့ဒါဆိုရင်အခုဒီလိုအဖွဲ့အစည်းတွေထဲမှာဆရာတို့အမြင်နဲ့အမှန်ရင်အစင်လာရှိတဲ့တွန်လိုင်းအဖွဲ့အစည်းဆိုတာဟိုကျွန်တော်နမူနာအဖွဲ့အစည်းတစ်ခုနှစ်ခုလောက်ဘယ်လိုအဖွဲ့အစည်းမျိုးလို့ပြောနိုင်မလားခင်ဗျဟု
တ်ကဲ့အဲ့ဒီမိကုန်းကိုကျွန်တော်မဖြေခင်မှာပထမအဦးဆုံးပေါ်လေဒီသုဒ္ဓချင်းဒီသူလွတ်တော်ကိုယ်စားလှယ်များအဖွဲ့ညီလာခံကနေပြီးတော့ဟလာဆရာဦးပီတာလင်းပင်ဦးခွန်မြင့်ထွန်းကျွန်တော်ပါဝင်အလုံးပေါင်း၅ဦးစိတ်ဆက်ညီနိုင်ရေးကော်မတီတရားကိုဖွဲ့ပါတယ်အဲ့ကော်မတီကအခုကျွန်တော်တို့ကော်မတီမထိုင်ရသေးပါဘူးခင်ဗျတာဝန်ကြီးကြီးဝန်တော်ဝန်ကြီးကကျွန်တော်တို့၅ဦးရဲ့ခေါင်းပေါ်မှာရှိပါတယ်ပထမဦးဆုံးကျွန်တော်တို့၅ဦးတွေ့ဆုံညီနိုင်ပြီးတော့ကျွန်တော်တို့ဘယ်လိုဆောင်ရွက်သင့်တယ်ဆိုတော့အင်္ဂလိပ်လိုပြောမက်သတ်ဒေါ်လော်ဂျီပေါ့ခင်ဗျအဲ့အဲ့ဒါလေးချဖို့လိုတယ
်ဆရာတို့အခုဒီ၅ဦးပါတဲ့အဖွဲ့ဝင်တွေကဘယ်သူတင်များလဲခင်ဗျ
ောက်ကခင်ဗျာ၅ဦးကိုကျွန်တော်အိန္ဒိယဘက်က၂ဦးနဲ့ဒီယူရီးယားမြန်မာနယ်စပ်က၃ဦးကိုရွေးပါတယ်အိန္ဒိယဘက်ကတော့ကျွန်တော်ရဲ့အဲဆက်ဖန်လန်းပေါင်ရဲ့နောက်ဒီယူရီးယားမြန်မာနယ်စပ်ကတော့ဇာဥပိတာလက်မင်းဦးခွင့်မြင့်ထွန်းနဲ့ဦးမောင်မောင်အေးဆိုပြီးကျွန်တော်၅ဦးရွေးထားပါတယ်ခင်ဗျာ
အော်ဟုတ်ကဲ့လက်ရှိပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရပြင်ဆင်တိုးချဲ့ဖွဲ့စည်းရေးကိုဆရာတို့၅ဦးကတာဝန်ယူမယ်ပေါ့အဲ့လိုလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကိုဒီညီလာခံကတာဝန်ပေးလိုက်တာကတော့အဲစိတ်ဆက်ညီနိုင်ကော်မတီဆိုတဲ့နာမည်နဲ့ကျွန်တော်တို့ကတိုးချဲ့တဲ့အခါမှာပါနိုင်မဲ့ပါသင့်တယ်လို့ကျွန်တော်တို့ယူဆတဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့ဟိုသတ်မှတ်မယ်သတ်မှတ်ပြီးအဲ့ဒီအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရောအဖွဲ့အစည်းတွေပေါ့လေကျွန်တော်တို့ကသွားပြီးတော့သူတို့ရဲ့သဘောထားဌာနနဲ့လိုသေးတာဟိုကိုကနေခင်ဗျာဒီလာပါတို့ကျွန်တော်တို့ပြောလို့လည်းသိတော့တာမဟုတ်ဘူးအဲ့တော့အဖွဲ့အစည်းနဲ့သွားပြီးတော့ညီနိုင်ဖို့အတွက်ကျွန်တော်တို့ညီနိုင်ရမှာပဲညီနိုင်ဖို့အတွက်လည်းကျွန်တော်တို့၅ဦးကိုအချိန်ကပ်တ်ချက်လည်းကျွန်တော်တို့ပေးထားပါတယ်ခင်ဗျာကျွန်တော်တို့ကိုပေးထားတဲ့ချိန်ကတော့3လကနေ6လအတွက်မှာအာ report တစ်ခုကျွန်တော်တို့ထွက်လာမှာဒါကျွန်တော်တို့၅ဦးရဲ့တာဝန်ဖြစ်ပါတယ
်ဟုတ်ကဲ့ဦးပီတာလင်းမင်းဦးပီတာလင်းမင်းကမနေ့ကညနေရက်တင်ဒီဝင်းကျော်ဦးစိန်ဝင်းနဲ့တွေ့ခဲ့တယ်ဆိုတော့အဲ့တော့ဗာရင်များ
တော်မနေ့ကဆွေးနွေးရဝင်းကြီးရဦးစိန်ဝင်းကသူဒီတိုင်းရင်းသားရဲ့ပါဝင်ပတ်သက်ပြီးလုပ်ဖို့ဆိုတာစဉ်းစားကြပါပြီ။ဒါပေမဲ့မိမှန်လမ်းမှန်နဲ့တရားဝင်အောင်ဘယ်လိုလဲဆိုစဉ်းစားနေတယ်ဒီခါလေးကြံ့ကြသွားတယ်။အခုကျတော့ဒီဥစ္စာကကျွန်တော်တို့မင်းဘလော့မှာကတိပေးထားတဲ့တိုင်းရင်းသားရဲ့ပါဝင်ပတ်သက်ဖို့ပြောရှင်တိုင်းရင်းသားရဲ့ကိုရင်အနကုနာဒေါက်တာတင့်စီပြောသလိုပါရင်လားမပါရင်လားကျွန်တော်ဆွေးနွေးရမယ်။အဲ့တော့ဘယ်လိုတွေပါသင့်တယ်မပါသင့်တယ်ဆိုတာလဲသူတို့ကျွန်တော်တို့ကတီးခေါင်းလို့ဒီထက်မှကကုနာဦးခွန်မြင့်လုံးပြောသလိုကျွန်တော်တို့အသက်ပညာရှင်ရှင်လေးရှိမယ်ဒီနိုင်ငံရဲ့အစင်သားရှိတယ်ဆိုတော့ဒီမှာကျွန်တော်စားရမရေးတာတော့အကျန်းအပြင်ဆိုလို့ဆိုရှင်နိုင်ငံကောင်စီနဲ့ကျွန်တော်တို့ကဘာဝင်နဲ့ဆွေးနွေးရမယ်တိုင်းရင်းသားအင်အားစုနဲ့ကျွန်တော်ဆွေးနွေးရမယ်ဒီမိုကရေစီအင်အားစုနဲ့ကျွန်တော်ဆွေးနွေးရမယ်ပြီးဆိုတင့်လျော်တဲ့ကျွန်တော်နိုင်ငံရေးအရှင်အဝါနဲ့ဟိုအသက်ခါရှိတဲ့လူတွေကျွန်တော်ဆွေးနွေးပြီးကျွန်တော်တို့ထဲမှာပါဝင်ပတ်သက်လို့ဖြစ်ပါတယ်ကျွန်တော်၅ယောက်ကနေပြီးကျွန်တော်တို့ကော်မရှင်ကျွန်တော်ထပ်ထပ်ပြီးတိုးချွေဖွဲ့သွားပါမယ်ခင်ဗျာအခုလောလောဆယ်မနေ့ကကျွန်တော်ဝန်ကြီးဦးစိန်ဝင်းနဲ့ဆွေးနွေးတာတော့အနည်းဆုံးကျွန်တော်တို့ဒီနိုင်ငံလုံးကောင်စီနဲ့ဆွေးနွေးရှင်နိုင်ငံလုံးကောင်စီမှာတောက်ကြီး၄ခုရှိတဲ့အတွက်ကိုကျွန်တော်တောက်ဖြစ်တဲ့ MPU ကပါပြီးဖြစ်တဲ့အတွက်ကိုတောက်၃ခုဖြစ်တဲ့ DAB ရယ် NDF ရယ် LND ရယ်ကကိုယ်စားလှယ်တွေကိုကျွန်တော်အဖွဲ့မှာပါဝင်ပြီးတော့ချုပ်ရှားဖို့လို့မနေ့ကကျွန်တော်တို့နဲ့ဆွေးနွေးကြည့်ပါတယ်။အဲဒီမှာရေးထားတာကဒီပြည်ထောင်စုမြန်မာနိုင်ငံလုံးကောင်စီဆိုတဲ့အထက်မှာကျွန်တော်တို့တောက်ကြီး၄ခုပါတယ်။ LND ရယ်ပြီးတော့ဆိုရှင်ကျွန်တော် DAB NDF နဲ့ကျွန်တော် MPU ဖြစ်ပါတယ်။အဲအခုလောလောဆယ်မှာကျွန်တော်တို့ဆတ်တော်ကိုယ်စားအဖွဲ့အစည်းရွေးချယ်လိုက်တဲ့၅ဦးကတော့ကျွန်တော်အကုန်က MPU ကဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နဲ့ပါဝင်ပြီးတော့လုပ်ရမယ်တောက်ကြီး၃တောက်ကနေလူကျွန်တော်တို့ကော်မတီထဲမှာ၃ခုလိုပါတယ်ကျွန်တော်တို့က
ဟုတ်ပြီ။ဦးခွင့်မြင့်တို့ရဲ့အဲ့ဒီဟိုကြံတဲ့ဒီအဖွဲ့အစည်း၃ခုအကြောင်းလေးကျွန်တော်နည်းနည်းရှင်းပြပါလားခင်ဗျာ။ MPU ကတော့ကျွန်တော်အခုဥပိတာလင်းမင်းလည်းပြောသွားပြီးကျွန်တော်တို့အဝေးရောက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်များလို့ကျွန်တော်နားလည်ထားပါတယ်။ကြံတဲ့ဒီတောက်၃ခုကဘာတွေများလဲခင်ဗျာ။ဦးခွင့်မြင့်တို့ကျွန်တော်နည်းပြောပြပါလားဗျာ။
အော် NDF ဆိုတဲ့အမျိုးသားဒီမိုကရေစီတပ်ပေါင်းစုက NDF ဆိုတဲ့အမျိုးသားဒီမိုကရေစီတပ်ပေါင်းစုက88ခုနှစ်ဒီမိုကရေစီရေတော်ပုံမှာတိုင်ခင်ကာလမှာကတည်းကတိုင်းရင်းသားတော်လှန်ရေးအင်အားစုတွေကြီးပဲစုပေါင်းထားခဲ့တဲ့အဖွဲ့ဖြစ်ပါတယ်။အဲ့ဒီအဖွဲ့ကကျွန်တော်တို့ဒီ88ခုနှစ်တော်လှန်ရေးဖြစ်လာတဲ့ခါမှာဒီမိုကရေစီအင်အားစုတွေပေါင်းပြီးတော့မှကျွန်တော် DAB ဆိုတဲ့ဒီမိုကရေစီမှာအမိညာအဖွဲ့ချုပ်ဖွဲ့ပါတယ်။အဲ့ DAB ကလည်းကျွန်တော်တို့မျိုးသားကောင်စီရဲ့နောက်ကန်တစ်ခုဖြစ်ပါတယ်။အဲနောက်တစ်ခုကတော့ကျွန်တော်တို့ NLDLA မျိုးသားဒီမိုကရေစီဖွဲ့ချုပ်လွတ်မြောက်နိုင်ပြီဖြစ်ပါတယ်ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်မောင်ဆိုရာကိုအဓိကတောင်းယူပြီးတော့ဖွဲ့စည်းပေးခဲ့တဲ့အဖွဲ့အစည်းကတော့ကျွန်တော်အမျိုးသားဒီမိုကရေစီတပ်ပေါင်းစုလို့ခေါ်တဲ့တိုင်းနာလူမျိုးပေါင်းစုံပါဝင်တဲ့တော်လှန်ရေးအင်အားစုများနဲ့ဖွဲ့လာတဲ့အဖွဲ့အစည်းဖြစ်ပါတယ်ခင်ဗ
ျဟုတ်ကဲ့ကောင်းပါပြီခင်ဗျအဲ့တော့အခုအမျိုးသားညွန့်မောင်အစိုးရစတင်ဖွဲ့စည်းခဲ့စဉ်ကနေအခုအထိလှုပ်လာတဲ့လုပ်ငန်းတွေလည်းအဲကျွန်တော်မြင်နေရပါတယ်လေအဲ့တော့နောက်ထပ်ဘာတွေများကျွန်တော်ပြည်သူလူထုအနေနဲ့ပေါ်ထွက်လာမယ်လို့မျှော်လင့်နိုင်မလဲခင်ဗျာအဲ့ဒါဦးပီတာလင်းမင်းစပြောပါလားဗျာ
အဓိကတော့ကျွန်တော်တို့ဒီဒေါ်လာရေးနယ်မြေပါဖြစ်ဗားမီဖြစ်ကျွန်တော်တို့တိုင်းပြည်သူပြည်ပြောင်းလို့ကျွန်တော်တို့ကညဉ့်ညွေးလိုပါတယ်ကျွန်တော်တို့ညဉ့်ညွေးမရှိလို့ရှိရင်ကျွန်တော်ဘာမှမတည်ဆောက်နိုင်ဘူးပြီးတော့တိုင်းရင်းသားတွေမပါဘဲနဲ့လည်းကျွန်တော်တို့လုပ်မရဘူးဆိုတော့တိုင်းရင်းသားတွေကျွန်တော်တို့ပြည်သူ့တော်ကိုယ်စားလှယ်တွေနော်ဒီမိုကရေစီအင်အားစုတွေအားလုံးပါဝင်ပတ်သက်မှလာတယ်ပြည်သူ့အတွက်ကိုကျွန်တော်အကျိုးသက်ရောက်မယ်နိုင်ငံတကာလည်းမြင်ငင်းမှာကြည့်လို့ကောင်းတယ်ကုလသမဂ္ဂကကျွန်တော်တို့ပို့ပြီးအားပေးမယ်ကျွန်တော်တို့အခုအစိုးရဆက်ဖွဲ့ရဆိုတာလေ best zone ပါဝင်ပတ်သက်တဲ့ကျွန်တော်အင်အားစုကြီးတစ်ခုကိုတည်ထောင်တဲ့သဘောပါနော်ဒါပေမဲ့ကျွန်တော်ခုနပြောကျွန်တော်တည်ထောင်တဲ့နေရာမှာကျွန်တော်1990ခုကြီးရေကောက်ဝရက်လက်ကိုကျွန်တော်လုပ်လို့မရပါဘူးကျွန်တော်တို့ဆက်ဖွဲ့ခဲ့တဲ့ကဂရိပေးခဲ့တဲ့တိုင်းရင်းသားတွေလည်းကျွန်တော်ဖယ်လို့မရပါဘူးအဲ့တော့အားလုံးပါဝင်ပတ်သက်ပြီးစဉ်းစားကြည့်ထဲနဲ့အာဏာရှင်တွေတော်လှန်ရေးတက်ဘူးအများကြီးအကျိုးရှိမယ်ပြည်သူတွေရဲ့ထောက်ခံမှုရမယ်တိုင်းရင်းသားတွေတော့ကအမျိုးအပြည့်ဝရမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ကျွန်တော်တို့ရဲ့ညီမှန်းချက်ကအမျိုးသားသိသိညီညီတွေဖြစ်ပါတယ် ဒီလွဲမှာဆိုရင်အမျိုးသားဓမ္မစီဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်တိုင်းမှာပါပါလဲဆိုရင်တိုင်းသားတွေမပါဘဲနဲ့ဓမ္မစီပြည်တော်စုကြီးကိုမတိဆောက်နိုင်ဘူးဆိုတာကိုအကျဉ်းခံများစွာကြေညာခဲ့ပါတယ်အဲ့တော့ကျွန်တော်တို့ကလည်းထုတ်နေတူပဲဒီမှာတိုင်းသားအင်အားစုတွေမပါဘဲနဲ့ကျွန်တော်တို့ရဲ့အမျိုးသားပြည်စီညီညီဆိုတာကျွန်တော်ပြနိုင်ဖို့ဆိုတာမဖြစ်နိုင်ပါဘူးအဲ့တော့ခိုင် ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ူးကြီးရဲ့သဘောထားအနေနဲ့ပဲပထမဦးဆုံးမှတ်ယူပေးစေချင်ပါတယ်။အဲ့တော့ဒီတိုင်းနာလူမျိုးပေါင်းစုံရဲ့တော်လှန်ရေးတွေကိုဥဆောင်နေတဲ့ဒီနေ့အဖွဲ့အစည်းတွေဟာကျွန်တော်တို့ပထမဦးဆုံးဆွေးနွေးရပဲအဖွဲ့အစည်းတွေဖြစ်ပါတယ်။ကရင်တော်လှန်ရေးကိုဒီနေ့ဥဆောင်ဆင်နွှဲနေရဟာကျွန်တော်ကင်းကြီးကင်းမျိုးသားစီအောင်ဖြစ်ပါတယ်။ဒါကျွန်တော်တို့သူတို့နဲ့ဆွေးနွေးရမှာဖြစ်ပါတယ်။ထို့နည်းတူပဲကျွန်တော်တို့အခြားသောတိုင်းနာလက်နက်ကိုင်တိုင်းနာတော်လှန်ရေးအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဒါကျွန်တော်ဆွေးနွေးရမှာဖြစ်ပါတယ်။အဲ့ဒီရဲ့သဘောထားတွေကိုကျွန်တော်တို့စုစည်းရယူပြီးတော့မှကျွန်တော်တို့အချက်နိုင်ဆုံးရပါလေဆိုတော့ကျွန်တော်ပြန်လည်ပြီးတော့မှပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်ဥက္ကမဆို
။အဲ့တော့ဦးခွင့်မြင့်တို့အခုပြောတဲ့တဲ့မှာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဆိုတဲ့နေရာမှာငင်းငယ်ယူထားတဲ့အဖွဲ့တွေလည်းရှိပါတယ်။ဘယ်လိုအဖွဲ့အစည်းမျိုးတွေကိုဦးခွင့်မြင့်တို့ဆိုလိုလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကိုလက်ခံဆွေးနွေးနိုင်မဲ့ညီတိတိုင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့မဆိုကျွန်တော်တို့ကဆွေးနွေးဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒေါက်တာဦးတဆေအခုဦးခွင့်မြင့်တို့ပြောတာကိုသဘောတူလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ကဒုတိယရည်ရွယ်ချက်ကဓမ္မဟုကျင့်ပြန့်ကြီးမားတဲ့သဘောရှိတော့ကကျွန်တော်တို့ကအကန့်တတ်ထားတဲ့ဆိုရင်ကျွန်တော်တို့ကတော့ကန့်တတ်လို့မရဘူးလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဟိုအဲတိုင်းရင်းသားဆိုတာလက်နက်ကိုင်ကြီးဖြစ်စီမကိုင်ကြီးဖြစ်စီတိဆွာရအပြစ်ဆက်ရဆက်ထားပြီးဖြစ်စီမထားပြီးဖြစ်စီကျွန်တော်တို့ကတော့သွားတွေ့ရမှာကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ်။ပူးပေါင်းဆောင်ရွက်မှုအပိုင်းကတော့အဲတက်ဆိုင်ရာအဖွဲ့အစည်းတက်ဆိုင်ရာမျိုးသားတွေရဲ့တာဝန်ပဲဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာကမ်မာရီလည်းရန်ကုန်မြို့ရောက်နေပါပြီ။အဲဒေါ်အောင်ဆန်းစုကြည်နဲ့တွေ့မယ်မတွေ့ဘူးဆိုတာတွေကတော့အသေးချာမပြောနိုင်ကြသေးပဲနဲ့တွေ့မယ်လို့မျှော်လင့်ရတယ်ဆိုတာတော့ပဲကျွန်တော်တို့ပြောနိုင်သေးတယ်ပေါ့လေ။ဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ရှိရင်ဒီအခုဦးတင်းဆွေတို့ပြင်ဆင်ဖွဲ့စည်းတဲ့အစုအဝေးအနေနဲ့ရောအခုဒီ2020ရွေးကောက်ပွဲကိစ္စတွေလည်းရှိတယ်။ဘာတွေများအလင်းများလှုပ်ဆောင်ရင်ကောင်းမယ်ထင်တယ်လဲခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဒီမေကွန်းအမတမဟိုအရေးကြီးပြီးတော့အမတမကောင်းတဲ့မေကွန်းမှာကျွန်တော်တို့ပြည်သူ့လွတ်တော်ကိုယ်စားလှယ်များညီလာခံ၄ရက်တိတိအပြီးမှာ၃ရက်တိုင်တိုင်ကျွန်တော်တို့ညီနိုင်စုတွေဝဲတရက်ကိုလည်းကျွန်တော်ကျင်းပခဲ့ကြပါတယ်။အဲဒီမှာဒီဝန်ကြီးဖွဲ့ရော MPU ရဲ့ဟလာအမှုဆောင်ကော်မတီရောနဲ့ဒီမိုကရေစီအင်အားစုကခေါင်းဆောင်တော်တော်များများစုံလင်ပြီးကျွန်တော်ညီနိုင်ပွဲတစ်ခု၃ရက်လုပ်ခဲ့ပါတယ်။အဲဒီအရေဟလာရလအရာဆိုရင်ကျွန်တော်တို့ခုပြောနေပြည်တွင်းနိုင်ငံရေးဆုပ်ရှားမှုဥဆောင်မှုကိုအားလုံးကလက်ခံအဲ့တော့တူကြတယ်ဒီ2030ရေကောက်ပွဲနဲ့2008နာဂစ်ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းအားလုံးကအဲသဘောတူကန့်ကွက်ကြတယ်ဆိုတော့သဘောထားတွေလည်းအားလုံးကျွန်တော်ချမှတ်နိုင်ခဲ့ပါတယ်အဲ့တော့မစ္စတာကမာရီခုရန်ကုန်ရောက်နေရပါပြီကိုရောက်နေပြီးတော့သူ့ရဲ့ခီးစဉ်ပေါ်မှာလည်းကျွန်တော်တို့သုံးသပ်ချွေးနေမှုတွေရှိတယ်လို့သူမသွားခင်နဲ့ကကြိုတင်ပြင်ဆင်ပြီးတော့အာကျွန်တော်တို့ဆောင်ရွက်ထားမှုတွေလည်းရှိပြီးသားဖြစ်ပါတယ်ဒီစကမာရီသွားရင်ဘာတဲသွားတဲ့နဲ့ဘာလုပ်တဲ့နဲ့တဲ့ချက်တူလေကျွန်တော်တို့ဒီရောင်စုမြန်မာနိုင်ငံမြို့သားမြန်မာအစိုးရအနေနဲ့ပြင်ပြဆွေးနွေးပြီးတာရှိပါတယ်ကျွန်တော်တို့အဓိကလိုချင်တာကတော့ဒီနေ့ပထမတစ်ချက်နိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်ရေးပြီးပထမဦးစားပြီးဖြစ်တဲ့နဲ့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကနေမှတစ်ဆင့်တွဲဆုံဆွေးနွေးရေးပေါ်ပေါက်လာဖို့ဟိုကျွန်တော်တို့ဦးတည်ပါတယ်နောက်တစ်ခါကြက်ကမာရီနောက်ဆုံးခီးစဉ်မှာကျွန်တော်တို့အားလုံးဝိုင်းပစ်တင်ကြတဲ့2020ရွေးကောက်ပွဲကိစ္စဟာကျွန်တော်တို့ကောင်းကောင်းပြောပါလေပြောတော့ကမစ္စတာကမ်ဘာရီနဲ့ကုလသမဂ္ဂဘက်ကတော့ပါပြောလဲဆိုတော့နာအဖရဲ့လမ်းပြမြေပုံပဲရှိပြီးတော့ဒီမိုကရေစီအင်အားစုအတိုက်ခံအင်အားစုဘက်ကဟလာခိုင်မာတဲ့အားလုံးသဘောတူညီတဲ့ဟလာပုံလမ်းပြမြေပုံလိုဆန်တဲ့ proposal မရှိတဲ့အတွက်ဆိုတဲ့အကြောင်းပြချက်ကိုပြတဲ့အခါမှာကျွန်တော်တို့ကကောင်းပြီကျွန်တော်တို့အားလုံးမှာဒီမိုကရေစီလှုပ်ရှားမှုတစ်ခုလုံးကိုစားပြုနိုင်တဲ့ proposal သို့မဟုတ်ဒီမိုကရေစီအသွင်ကူးပြောင်းရေးအစီအစဉ်တရက်ရှိပါတယ်ဆိုတာကိုကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းကိုတင်ပြနိုင်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်ကြိုးစားရပါမယ်အဲ့တော့ဒီအလုပ်ဟာဒီနေ့ကျွန်တော်ရည်ရွယ်လုပ်ငန်းတစ်ခုအနေနဲ့ပါဝင်သွားပါတယ်အဲ့တော့ဒီအစည်းအဝေးမှာလည်းဒီကိစ္စကို NGO ကဦးဆောင်ပြီးတော့ကျွန်တော်တို့တင်ပြတယ် င်ပြပြီးလည်းနောက်ထပ်လှုပ်ရှားတွေလည်းအများကြီးရှိသေးတော့ဒီတင်ပြချက်ရဲ့မူကြမ်းကိုမစက္ကံပါရီပြီးသွားလိမ့်မယ်ပါသွားပြီလို့ယူဆတဲ့အတွက်ပြည်ရောနိုင်ငံရေးဥဆောင်မှုနဲ့ကျွန်တော်တို့ပြည်ပကဆောင်ရွက်မှုတွေပေါင်းပြီးတော့မှသာလျင်တွေ့ဆုံဆွေးနွေးလမ်းကိုပွားနေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဥပိတာလင်းမြောင်ခင်ဗျာအခုဥပိတာလင်းမြင်တို့ဒီလက်ရှိညုံမောင်းအစိုးရကိုပြင်ဆင်တိုးချဲ့ဖွဲ့စည်းပြီးတဲ့ကာလမှာဘယ်လိုလုပ်ငန်းတွေလုပ်ကင်နိုင်မယ်ဘယ်လိုလုပ်ငန်းမျိုးတွေလုပ်ကင်သင့်တယ်လို့ထင်တယ်လဲခင်ဗျာ
ကျွန်တော်တို့တာဝန်ပေးတဲ့ဥစ္စာတာဝန်ကြီးပါကျွန်တော်အဲ့ဒါအမြန်ဆန်းကျွန်တော်တို့တိုင်းရင်းသားအင်အားစုတွေညှိနှိုင်းပြီးတော့ကျွန်တော်တို့ကတကယ်ရှင်းမှန်တဲ့ကောင်းတဲ့ good government ဖြစ်အောင်ကျွန်တော်တို့ဝိုင်းလို့လို့ကြွေးရင်ကျွန်တော်ထင်တယ်အမြန်ဆုံးအကောင့်ထဲပေါ်ပြီးတော့ကျွန်တော်မြန်မာပြည်ဒီမိုကရေစီကအများကြီးနှိစက်လာပဲကျွန်တော်ထင်ပါတယ်ခင်ဗျာ
အဲ့တော့နည်းနည်းပို့ပြီးတော့ကျွန်တော်ပြည့်စုံပြောနိုင်မလားခင်ဗျာဘယ်လိုလုပ်ငန်းစဉ်မျိုးတွေချမှတ်ရင်ကောင်းမယ်ထင်တယ်လဲခင်ဗျာ
လုပ်ငန်းစဉ်ကကျွန်တော်သုံးခုရှိရအစိုးရအဖွဲ့တစ်ခုပါတစ်ခုကကျွန်တော်တို့နိုင်ငံရေးကိစ္စရှိရနိုင်ငံရေးကိစ္စဆိုတော့ကျွန်တော်အဓိကကတော့စီးပွားမှုကျွန်တော်ရှိဖို့လို့ကျွန်တော်တို့တခါပြင်ဆင်မှုတွေကောင်းဖို့လို့တော့ကျွန်တော်တို့ညှိနှိုင်းရေးဖို့စီးပွားရေးရှိညှိနှိုင်းဖို့လို့တော့ရှိပါတယ်ဇွဲလုံလာရှိဖို့လို့ပါတယ်နောက်တစ်ခုကတော့ကျွန်တော်လုပ်တဲ့လုပ်ငန်းတွေအားလုံးကဒီမိုကရေစီဘောင်ထဲကနေပြီးတော့ principle ကျွန်တော်အဓိကထားပါမယ်အဲ့ဒီလိုကျွန်တော်လုပ်တဲ့အတွက်ကိုကျွန်တော်ဘာရမလဲဆိုရင်ကျွန်တော်တို့ကတိုင်းရင်းသားအားလုံးရဲ့ကျွန်တော်တို့ယုံကြည်ချက်ကိုရမယ်နောက်ပြီးတော့ကျွန်တော်တို့တိုင်းရင်းသားရင်းနဲ့ဗမာရင်းနဲ့ကျွန်တော်ကွဲပြရရရှိလို့လာတဲ့ခါမှာကြောက်နေကြောက်သဘောထားကွဲလဲမှုနည်းပြီးကျွန်တော်တို့ကစီးရင်မှုတွေပုံများတာပါပဲအဲအကြောင်းကိုကျွန်တော်တို့ချင်တယ်ကျွန်တော်တို့အခုလုပ်တဲ့ဥစ္စာမများအကောင့်ထဲပေါ်နိုင်လေကျွန်တော်တို့လွတ်ဆောင်ကြည့်ကြမှာမယ
်ဟုတ်ကဲ့ဦးပီတာလင်းမီဒီနေ့မှာကျွန်တော်တို့ခုမေးပြရစေဦးပီတာလင်းမီကဒီပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရဒီမန္တလေးဘလောမှာစတင်ဖွဲ့စည်းစဉ်ကတက်ကပင်ပါဝင်ပတ်သက်မှုတဲ့လူတယောက်ဖြစ်ပါတယ
်
အခုမြို့သားညွန်ပေါင်းအစိုးရနဲ့ပတ်သက်ပြီးတော့ပြည်တွင်းပြည်ပမှာရှိတဲ့မြန်မာရေးစိတ်ဝင်စားသူအများသူရဲ့အမြင်ကတော့နှစ်ပေါင်းများစွာဖွဲ့စည်းလုပ်ကိုင်ခဲ့တဲ့ကာလတွေအတွင်းမှာအဲသူတို့ညှော်မှန်းသလောက်အောင်မြင်မှုတွေထင်သာမြင်သာရှိတဲ့ရလဒ်တွေမရခဲ့ဘူးဆိုတဲ့အမြင်ရှိတယ်။အဲ့ဒါကိုဥပိတာလင်းမြင်ဘယ်လိုမြင်သလဲခင်ဗျာ
။ကျွန်တော်တို့ဒီအကြောင်းကြောင်းကြောင့်ကျွန်တော်တို့ပထမ9ရက်နဲ့10ရက်နဲ့စတယ်ပြီးတော့ရုပ်သွားတယ်။အခုအချိန်မှာတော့ကျွန်တော်တို့ကအကုန်လုံးကအခုအချိန်မှာကျွန်တော်တို့စက်ရှင်တွေထဲရောက်လာပြီ။နောက်ဒီဟာကျွန်တော်တို့လုပ်တဲ့ဒီနီလာကမှာကျွန်တော်တို့ကအဖြစ်မနေအင်အားကောင်းတဲ့ခိုင်မာတဲ့နော်လူတိုင်းထောက်ခံတဲ့အစိုးရဖွဲ့အောင်ကျွန်တော်တို့လုပ်တာပါခင်ဗျာ
။ဦးခွင့်မြထွန်းရေဦးခွင့်မြထွန်းကတော့ဒီပြည်တော်စုမြန်မာနိုင်ငံညွန်မောင်းအစိုးရမှာအခုလက်တော်နောက်ဆုံးညီလာခံမှာအစိုးရအဖွဲ့ဝင်ဝင်ကြီးအဖြစ်ပါဝင်လာတဲ့ပုံကိုဖြစ်ပါတယ်။ဦးခွင့်မြထွန်းအခုဒီသူ့လွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်တယ်လို့လက်ရှိညွန်မောင်းအစိုးရရဲ့အစိုးရအဖွဲ့တင်မှာပါလာတဲ့ဝင်ကြီးတယောက်အနေနဲ့ကျွန်တော်တို့ပြည်သူတွေအနေနဲ့မြင်လာထင်တာရှိတဲ့ရလဒ်တွေဘယ်တော့လောက်မြင်ရနိုင်မလို့ထင်ပါတယ်လဲခင်ဗျာ
။ကျွန်တော်တို့ဘယ်တော့လောက်မြင်ရနိုင်မလဲဆိုတဲ့ရလဒ်ကိုတော့ကျွန်တော်တို့ကမျော်လင့်ချက်အကြီးအကဲထားပြီးမျော်လင့်ထားဖို့ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့အခုနေထားမှာမပြောနိုင်သေးပါဘူးခင်ဗျာဒါပေမဲ့ကျွန်တော်တို့ပြောနိုင်တာကတော့အဓိကကျွန်တော်ဆွေးနွေးကြတဲ့ညီလာခံမှာကျွန်တော်တို့ဟာနိုင်ငံရေးရပေါက်ပေါ်လာတဲ့လူလူလှုပ်ရှားမှုတွေကိုခိတိမိမိကိုညီပတ်မှုပေးသွားနိုင်ဖို့ဆိုတဲ့အစီအစဉ်တွေချမှတ်ဆောင်ရွက်ဖို့ကိုတော့ဆွေးနွေးဖြစ်ပါတယ်ဥပမာအဖြစ်ပြောရရင်ရှူအောင်တော်လိုင်းကြီးဖြစ်လာတယ်ကျွန်တော်တို့ကဒီနိုင်ငံတကာနဲ့နေဆက်ကလူပြလက်ပိုက်ကြည့်နေရရုံကလွဲလို့ကျန်တာဘာမှကျွန်တော်မဆောင်ရွက်နိုင်ပြီးခဲ့ပါဘူးအဲ့တော့နောက်တစ်ချိန်မှာကြည်တွင်းမှာရှိတဲ့လူလူလှုပ်ရှားမှုကြီးမားပေါ်ပေါက်လာရင်စီစဉ်ထားဖို့အတွက်ကိုကျွန်တော်တို့ဆွေးနွေးဆောင်ရွက်ဖြစ်ပါတယ်အဲ့နောက်တစ်ခုကကျွန်တော်တို့တန်တမာရေးနဲ့ပတ်သက်ရင်လည်းပဲဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့ဒီနေ့ဒိုင်းနာအင်အားစုတွေအပါဝင်ပါတိပါထိုက်တဲ့လူတွေတိုးချဲ့ဖွဲ့စည်းရမယ်ဆိုတဲ့ဟာကကျွန်တော်တော်လှန်ရေးကိုနိုင်ငံတကာအသိမှတ်မှုရယူရေးဆိုတဲ့အခြေခံမှာလည်းပါဝင်ပါတယ်။အဲ့လိုနိုင်ငံတကာအသိမှတ်မှုကိုရယူနိုင်ပြီဆိုတဲ့အခါကျရင်လည်းတော်အောင်တော်လှန်ရေးလို့ပေါ်ပေါက်လာတဲ့အခါမျိုးမှာကျွန်တော်ဖြည်းဖြည်းချင်းချင်းဆောင်ရွက်နိုင်မှာဖြစ်ပါတယ်။ခုနကပြောသလိုဥပိ္ပကြာလင်းမြင့်ပြောသလိုကျွန်တော်တို့လူထုကိုဒီကနေ့နားအဖကလက်နက်နဲ့အုပ်ချုပ်နေတာဖြစ်ပါတယ်။ဥပဒေမဲ့အုပ်ချုပ်နေတာဖြစ်ပါတယ်။အဲ့လိုဥပဒေမဲ့အုပ်ချုပ်နေတာတွေကိုကျွန်တော်တားဆီးကာကွယ်နိုင်ဖို့ကျွန်တော်တို့ကကာကွယ်ရေးအစီအစဉ်တွေကိုလည်းကျွန်တော်တို့ကစဉ်းစားဆောင်ရွက်ရမှာဖြစ်ပါတယ်။ဒီအခြေခံတွေကိုတော့ကျွန်တော်တို့အတိအကျထားပြီးတော့ဒါကျွန်တော်တို့စဉ်းစားဆောင်ရွက်သွားမယ်ကျွန်တော်တို့မူရီချမှတ်သွားဖို့ကြိုးစားနေကြတာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တစ်ဆက်တည်းဒေါက်တာဦးတင်းစိကိုမေးပြရစီခင်ဗျာဒေါက်တာဦးတင်းစိကတော့ကျွန်တော်ဒီပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်မောင်အစိုးရစတင်ဖွဲ့စည်းစဉ်ကတည်းကအခုချိန်ထိဆက်လိုက်မှတ်တဲ့အစိုးရအဖွဲ့မှပါဝင်ခဲ့တဲ့ဝန်ကြီးတူဖြစ်ပါတယ်ဟုတ်တယ်မဟုတ်လားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါဆိုရင်ဒေါက်တာဦးတင်းစိခင်ဗျာကျွန်တော်တို့အရင်ဒီညွန်မောင်အစိုးရဖွဲ့စည်းရင်ကာလတစ်လျှောက်ကရခဲ့တဲ့အတွေ့အကြုံတွေပေါ်မူတည်ပြီးတော့ရှေ့ဆက်လုပ်မဲ့လုပ်ငန်းစဉ်တွေပေါ်ကျွန်တော်အဝေးပန်းသုံးသပ်ပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အမျိုးသားညွန်မောင်အစိုးရကဟလာပြည်တွင်းကလွတ်တော်ကိုယ်စားလှယ်တွေပြီးလိုက်တဲ့လုပ်ပိုင်ခွင့်အခွင့်အာဏာကိုသုံးပြီးတော့နိုင်ငံတကာနယ်ပယ်မှာတတ်နိုင်သူဗမာအကြီးကိုရှင်းသန့်နေအောင် ကုလသမဂ္ဂအပါဝင်နိုင်ငံကဆင်မြင့်မှာပမအရေးမှာထောက်ခံထောက်ကူမှုတွေရအောင်အသက်နိုင်ဆုံးကျွန်တော်တို့ကြိုးစားခဲ့ပါတယ်ကြိုးစားခဲ့တဲ့အတွက်လည်းကျွန်တော်တို့တစုံတရာကျွန်တော်ရရှိခဲ့ပါတယ်သို့တော်လည်းပဲခု18နှစ်ကြာပြီပြည်တော်နဲ့နိုင်ငံကနိုင်ငံရေးအခင်းအခင်းကြီးကြီးလို့ရှိရင်အတော်ကြီးကြောင်းလဲသွားပြီအဲ့တော့တကယ်လို့သာကျွန်တော်တို့ကလုံမြဲအတိုင်းဆက်ပြီးတော့ဟလာ business as usual ဖြစ်လို့တော့မရတော့ဘူးဆိုတာကိုကျွန်တော်တို့ကောင်းကောင်းသဘောပေါက်ပါတယ်ဒါကြောင့်ကျွန်တော်တို့ဟာလုံနည်းလုံဟန်လုံနည်းလုံဟန်ဆိုတာတဲ့အလုပ်စ်တည်နေကျွန်တော်တို့လူအင်အားလည်းဖြည့်ပြီးတော့ကျွန်တော်ဆောင်ရွက်ဖို့စီစဉ်ပြီးသားရှိပါတယ်ကျွန်တော်တို့တိတိတိုက်ဒီနိုင်ငံကနိုင်ငံရေးချင်းချင်းရအမေရိကန်သမ္မတမစ္စတာအိုဘားမာသမ္မတတွေအဆက်ဆက်ကသူတို့ရဲ့သမ္မတတက်မှာရက်တရာသူပြီးတက်မှတ်ပြီးတော့သူတို့ရဲ့ပွဲဥပဒေကိုကြော်ညာလေးရှိပါတယ်ကျွန်တော်တို့ရဲ့ဝန်ကြီးဒေါက်တာစေဝင်းကတော့သူ့ကိုရက်120ပေးပါလို့ပြောထားပါတယ
်ရက်120ဆိုတာကျွန်တော်တို့အခုဒေါက်တာဦးတင်းဆက်တို့ကျင်းပခဲ့တဲ့ Dublin အစည်းအဝေးကိုညွှန်းတာပါခင်ဗျဟ
ုတ်ကဲ့ညာအဲ့ဒီအစည်းအဝေးအဖွဲ့အတစ်ရဲ့တက်တန်းကိုပြောပါတယ
်အစိုးရအဖွဲ့အတစ်ရဲ့တက်တန်းဘယ်နည်းအားစတင်တယ်လို့သတ်မှတ်ထားပါမယ်ခင်ဗျာ
โอเคကျွန်တော်တို့ဒီ January 23ပ
ါโอเคအဲ့တော့ January 23ရက်ကနေစပြီးတော့ရက်120လအပြည့်လေးလအတွင်းမှာမြင်သာတင်သာရှိတဲ့လုပ်ငန်းဆောင်ရွက်ချက်တွေပေါ်ထွက်လာမယ်လို့ဦးစိန်ဝင်းကပြောတာပေါ့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာလာမယ့်ယူကောက်ပွဲနှစ်ပတ်လည်းမေ28ရက်နေ့အထိလို့ပဲကျွန်တော်ကြံပြင်ပြောလိုပါတယ်အဲ့ဒီအထိမှာမြင်သာတင်သာတဲ့ဆောင်ရွက်မှုတွေကျွန်တော်ဆောင်ရွက်မယ်လို့ကတိစကားနဲ့ကျွန်တော်တို့အစိုးရတက်လာတယ်လို့ပြောကြပါ
ဟုတ်ကဲ့ဘယ်လိုလုပ်ငန်းမျိုးတွေကျွန်တော်မြင်ရနိုင်မလဲညာနည်းနည်းပါးပါးပြောနိုင်မလားခင်ဗျာ
ဟုတ်ကဲ့ဒီနိုင်ငံတကာနေပြီးတော့ဒီမိုကရေစီအင်အားစုမှာအလုံးသဘောတူညီတဲ့ဟလာလှုပ်ဆောင်ချက်တွေမရှိဘူးဆိုတာကိုရှိတယ်လို့ဖြစ်အောင်ကျွန်တော်တို့လုပ်ပြပါမယ်ကျွန်တော်တို့ရဲ့ road map ပြောပြောကျွန်တော်တို့ရဲ့ proposal ဟာဒါပါပဲလို့ကျွန်တော်တို့ရှိအောင်ဒါ NCGV တခုတည်းရဲ့ဟာမဟုတ်ဘူးဒါအလုံးရဲ့လိုအပ်ချက်ဖြစ်တယ်ဆိုတာကိုကြားလာပြီးတော့ဒီဟာကိုနိုင်ငံတကာခုကိုစပြီးကျွန်တော်တို့စနေပါပြီအခုကျွန်တော်တို့ပြောရင်ဒါဗလင်ဆိုကစပြီးတော့ဟိုဒီ proposal ကိုစခိုက်သွားပြီလို့ကျွန်တော်ပြောလို့ရပြီးတော့ဒီ Ireland ဆိုကနေပြီးတော့ဒီဟာကို EU ဥရောပအကောင်စီကိုစပြီးသူစဟိုအင်္ဂလိပ်လိုပြောတော့ရောင်းတော့မှာပေါ့ခင်ဗျာ
ဟုတ်ကဲ့အဲ့ဒါဆိုဦးတက်ဆယ်ခင်ဗျာကျွန်တော်တို့မကြခင်မှာပဲပုံမခိုင်မှာကျေပြန့်တဲ့ညွန်မောင်းဆူရတရားပေါ်ထွက်လာမယ်လို့ညွှန်လဲရမလားခင်ဗျာ
ကျွန်တော်တို့ကကြိုးစားသွားမယ်တက်နိုင်ဆုံးဟလာကျွန်တော်တို့ဘက်ကလည်းလေးစားမှုပြမယ်ယုံကြည်ချက်ပြမယ်ဖိတ်ခေါ်မှုစေတနာပြပြီးတော့ကျွန်တော်တို့ကလုပ်မယ်ပါဝင်ပတ်သက်လာမယ့်ဟာကတော့ပါဝင်ပတ်သက်မဲ့အဖွဲ့အစည်းလူမျိုးတွေနဲ့ပုဂ္ဂိုလ်တွေပေါ်မှာမူတည်ပါတယ်။အဲ့ဒါတွားပြီးတော့တိုက်ဆိုင်လို့ရှိရင်တော့အဲခုနပြောတာမျိုးပေါ့လေ။တွားဝဲကျင့်ပြတ်နဲ့ဟိုအစိုးရတည်တာအစိုးရဖို့ဆိုတာကလည်းဒါကတော့အစိုးရဖွဲ့တာကတော့ဟိုဒီမိုကရေစီရာရေးအတွက်အစိတ်ပိုင်းလေးတစ်ခုပဲထောက်ကူပြီးမှာပါ။ဒါကတော့ကျွန်တော်တို့လုပ်ငန်းစဉ်တရအတင်းနဲ့ပဲကျွန်တော်တို့ကမြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့တနင်္လာနေ့စကောပိုင်းကိုကျွန်တော်တို့အဆုံးသတ်မဲ့အချိန်ကာလလည်းနှီးလာပါခင်ဗျာအဲ့တော့ပြည်သူလှုပ်တော်ကိုယ်စားလှယ်၃ဥကနေပြီးတော့ကျွန်တော်တို့မြန်မာပြည်ရဲ့အနာဂတ်အတွက်ကျွန်တော်တို့ပြည်သူတွေဘာတွေများမျှော်လင့်နိုင်မလဲလက်တလောဘာတွေများဆောင်ရွက်ကြမယ်ဆိုရင်အချင်းချင်းမိတဦးကို2မိနစ်3မိနစ်လောက်ပြောပါလားခင်ဗျာအဲ့တော့ဦးခွန်မြင့်တို့စပြီးပြောပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကအခုဒီအစိုးရဟိုတိုးချက်ဖွဲ့စည်းဆိုတဲ့ခန္ဓာဟာအရည်အချင်းကတော့ယင်အမျိုးသားပြည်သူညီညွတ်ရေးဖော်ဆောင်နိုင်ဖို့ဖြစ်ပါတယ်ကျွန်တော်ခိုင်မာကျယ်ပြန့်တဲ့နိုင်ငံဥဆောင်မှုထူထောင်နိုင်မှုဖြစ်ပါတယ်။အဲ့ဒီခိုင်မာကျယ်ပြန့်တဲ့နိုင်ငံဥဆောင်မှုထူထောင်ဖို့ဆိုတာဟာကျွန်တော်တို့ဒီအစိုးရအဖွဲ့တစ်ခုတည်းနဲ့လည်းမရပါဘူး။ကြံတဲ့ကျွန်တော်တို့ခေါင်းဆောင်တွေအချို့ဝဲနဲ့လည်းမရပါဘူး။အားလုံးတော့ကျွန်တော်ဗမာပြည်သူလူပြည်လုံးနဲ့ဆိုင်ပါတယ်။အကြောင်းမို့လို့ကျွန်တော်တို့ပြည်တွင်းပြည်ပမှာရှိတဲ့ကျွန်တော်တို့နိုင်ငံရေးခေါင်းဆောင်တွေရောတိုင်းသားအင်အားစုခေါင်းဆောင်တွေရောပြီးတော့ကျွန်တော်တို့ပြည်သူလူထုတွေရောကျွန်တော်တို့ကိုအကြံဉာဏ်တွေပေးဖို့လိုပါတယ်။ကျင်းပဖြစ်ကြကြတယ်ဘလို့ဆောင်ရမယ်ဆိုရင်နီလန်းတွေကိုလည်းပဲကျွန်တော်တို့အကြံပြုပေးချဖို့လိုပါတယ်အဓိကကတော့ခိုင်မာကျယ်ပြန့်တဲ့နိုင်ငံရေးဥဆောင်မှုဆိုတဲ့နေရာမှာကျွန်တော်တို့တဦးတယောက်ကတော့၎င်းတစုတစ်ဖွဲ့ကတော့၎င်းဥဆောင်နေုံနဲ့ခိုင်မာကျယ်ပြန့်တဲ့နိုင်ငံရေးဥဆောင်မှုကပေါ်ပေါက်လာမှာမဟုတ်ပါဘူးကျွန်တော်တို့အားလုံးပြည်သူပြည်သားအားလုံးပါဝင်နိုင်တဲ့လုပ်ငန်းစဉ်တရားကိုကျွန်တော်ချမှတ်နိုင်မှလည်းပဲခိုင်မာကျယ်ပြန့်တဲ့နိုင်ငံရေးဥဆောင်မှုကိုဖော်ဆောင်နိုင်မှာဖြစ်ပါတယ်အဲ့ဒီကမှတစ်ဆင့်အလို့သားသူရှိညီညီကိုလည်းကျွန်တော်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့အားလုံးသောတိုင်းသားခေါင်းဆောင်များနဲ့တိုင်းသားများအပါအဝင်ပြည်သူလူထုတရားလုံးကိုကျွန်တော်ဖိတ်ခေါ်တာကတော့ကျွန်တော်တို့ရဲ့ဒီမိုကရေစီတော်လှန်ရေးအောင်မြင်ဖို့အတွက်ဖယ်ရယ်ပြည်တော်စုကိုထူထောင်နိုင်ဖို့အတွက်ပေးတဲ့ပေးကြတဲ့အကြံဉာဏ်ကောင်းတွေအချိန်မျိုးမှာကျွန်တော်တို့အကြံပေးကြပါပြီးတော့ကျွန်တော်တို့နဲ့အတူလဲပူးပေါင်းပြီးတော့လက်တွဲပါဝင်ဆောင်ရွက်ကြပါလို့ကျွန်တော်ဖိတ်ခေါ်ပါတယ်ခင်ဗ
ျဟုတ်ကဲ့ဦးပီတာလင်းပင်ဟောဤကောင်းချုပ်အနေနဲ့ဘာများပြောလို့ပါလဲခင်ဗ
ျရေးရုံအချက်ကတော့ကျွန်တော်တို့အောင်မြင်မှုရဖို့ကကျွန်တော်တို့တိုင်းနိုင်နဲ့ကျွန်တော်တို့နဲ့ပြည်သူတွေနဲ့အကြောင်းအရာယုံကြည်မှုရှိဖို့လိုပါတယ်။တကယ်ရှင်းမှန်နဲ့မေတ္တာထားဖို့လိုပါတယ်။နောက်တစ်ခုကကျွန်တော်တယောက်နဲ့တယောက်အပြန်အလှန်လေးစားမှုနဲ့နားလည်မှုတွေရှိလို့ရှိရင်ကျွန်တော်ဒီပြီးတော့ ဒီမိုကရေစီရဲ့ကျင့်စဉ်အတိုင်းကိုကျွန်တော်တောင်းမယ်ဆိုလို့ရှိရင်ကျွန်တော်အောင်မြင်နိုင်ပါတယ်။တချို့ကဒီမှာလာတဲ့ဥစ္စာကျွန်တော်တနည်းအားဖြင့်ကျွန်တော်ပြောပါတယ်။ကျွန်တော်တို့ရဲ့တခါကျကျွန်တော်တို့ဘာလို့နေမှာမသိဘူးလို့။ဘာလို့ဆိုတော့ပေါ်လစ်ဆိုတဲ့စကားဟာတိုင်းပြည်ပြည်ပြည်အလုပ်ကိုလုပ်တာဖြစ်ပါတယ်။တိုင်းပြည်ပြည်ပြည်အလုပ်ခဲနဲ့ကျွန်တော်ကြောင်းကတင်ခဲ့စ
ကျွန်တော်တို့ကဒီစီဆက်ဥစ္စာကျွန်တော်တန့်ရှင်းလုပ်တဲ့ဥစ္စာတွေမှာကျွန်တော်တကယ်တန့်ရှင်းမှုလိုပါတယ်နောက်တစ်ခုကတော့ကျွန်တော်ဒီစီဆက်ဥစ္စာကျွန်တော်တန့်ရှင်းလုပ်တဲ့ဥစ္စာတွေမှာကျွန်တော်တကယ်တန့်ရှင်းမှုလိုပါတယ်နောက်တစ်ခုကယူသားမှုလိုပါအဲ့ဆိုတော့အဲ့ဒါဒီစိုးကံကြီးကျွန်တော်လုံနိုင်မယ်ဆိုရင်ကျွန်တော်တို့ဒီတော်လိုင်းရေးရမှာကြောင်းရင်အောင်မြင်လို့ကျွန်တော်ယူရ
တဲ့လူတွေဖြစ်တဲ့အတွက်ပြည်သူလူထုပဲဖြစ်ပါတယ်ပြည်သူလူထုကတကယ်လို့ချင်းတကယ်လောက်လာရင်ကျွန်တော်တို့ရမှာဖြစ်တယ်ကျွန်တော်တို့ကပြည်သူလူထုနဲ့အလှမ်းဝေးတဲ့နေရာတနေရာမှာတက်နိုင်ဆုံးဆောင်ရွက်နေရတဲ့လူတွေဖြစ်တော့ပြည်တော်နိုင်ငံရေးလှုပ်ရှားမှုကောင်းလာတာနဲ့အမျှကျွန်တော်တို့လည်းအလုပ်လုပ်ရတာကောင်းပါတယ်နိုင်ငံတကာကိုပြောရတာကောင်းပါတယ်အဲ့တော့ပြည်တွင်းလှုပ်ရှားမှုဆိုတာလည်းဒီနေ့ကျွန်တော်တို့နားလဲပါတယ်အမှန်တမ်းမှဆင်းရဲဒုက္ခနဲ့ပြည်ထောင်စုတွေများနေတဲ့အချိန်မှာလူတို့ဟာနိုင်ငံရေးဟိုစကားပြောဖို့လှုပ်ရှားမှုတာတာစကားပြောဖို့တောင်ခက်နေတဲ့အနေအထားရှိတယ်သို့တော်လည်းပဲအမှန်တမ်းမှအားရှိဖို့ကောင်းတာကတော့29ရက်နေ့ဇန်နဝါရီတရနေ့ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေထုတ်ပြန်ကြေညာချက်နံပါတ်2009နံပါတ်2ခါဒါပြည်တွင်းလှုပ်ရှားမှုပြည်တွင်းနိုင်ငံရေးလှုပ်ရှားမှုကိုစဖော်ပေးတဲ့ဒါစင်ပေါ်ချက်တစ်ခုဖြစ်တယ်လို့ကျွန်တော်ယူဆပါတယ်။ပြည်သူများအားလုံးဟာနိုင်ငံရေးအကျဉ်းသားများဦးတင်ဦးဒေါ်အောင်ဆန်းစုကြည်ဦးခွန်ထွန်းဦးရှင်းလင်းလုံးကျောင်းသားကောင်းဆောင်တွေလွတ်မြောက်ရေးကိုညီမောင်းစုံနဲ့ပေါ်ပြဖော်ထုတ်ကြလို့ရှိရင်ဆိုတဲ့ဟာအတောင်းဆိုချက်ကိုအကောင့်ထဲပေါ်လို့ရှိရင်ဒါဟာကျွန်တော်တို့နိုင်ငံရေးအပြောင်းအလဲကိုဥတီဖို့အတွက်စမ်းစာကောင်းကြီးဖြစ်တယ်လို့ယူဆတဲ့အတွက်ပြည်သူလူထုဟာဒီတိုင်းကိုစွမ်းစားကိုနေပေအလိုက်ကိုနီးကိုဟာနေကိုဆောင်ရွက်ကြလိမ့်မယ်လို့ယူဆတယ်ဒီအတွက်လည်းကျွန်တော်တို့အပြင်ကနေတက်ဆန်းတွေဆောင်ရွက်သွားပါမယ်လို့ပြည်သူလူထုကိုကျွန်တော်ခရီးပေးခြင်းပါတယ
်ပြည်သူလူထုကိုယ်စားလှယ်များဖြစ်ကြတဲ့ဦးပီတာလင်းပင်ဦးခွန်မြင့်ထွန်းနဲ့ဒေါက်တာဦးတင့်စင်တို့ကို RFA ကျေးဇူးအထူးတင်ပါတယ်ခင်ဗျာနားဆင်ကြတဲ့တော်လိုက်ရှင်အားလုံးလည်းရှင်လန်းချမ်းမြေ့ကြပါစေလို့ကျွန်တော်ကနှုတ်ဆက်လိုက်ပါတယ်ခင်ဗျာ